မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကန်ဆက်ပြည်နယ်ကန်ဆက်စစ်တီမျိုးကိုပြီးခဲ့တဲ့နှစ်ကဒုက္ခသည်တွေဖြစ်ရောက်ရှိလာကြတဲ့ချင်းမိသားစုနဲ့အသက်18နှစ်အရွယ်အုံကီဟိုတာဟာပြီးခဲ့တဲ့တောက်ကြနေ့ကမတော်တဆရေးနှစ်တည်ဆုံးခဲ့ပါတယ်မိခင်နဲ့အတူရောက်ရှိလာတဲ့သားသမီး၅ဦးတည်းကအကြီးဆုံးဖြစ်တဲ့အိုကီဟိုတာဟာအာဂဇာထူးချွန်တဲ့အတွက်ကြောင်းပါလေဘောလုံးတင်းရဲ့ကက်ပတိန်ဖြစ်ပါတယ်မိသားစုတွေလည်းတစ်ဖက်တစ်လမ်းကနေပြီးတော့ရှာဖွေကိုညီပေးနေတဲ့သူဖြစ်တဲ့အတွက်ကြောင့်အခုလိုရုတ်တရက်တည်ဆုံမှုအတွက်မြို့ကန်တွေကဝမ်းနဲ့မဆုံးဖြစ်နေကြပါတယ်အကြောင်းစုံကိုဒေါ်လာလာတန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အသက်18နှစ်ရွယ်ချင်းလူငယ်အုံကီဟတ်တာဟာအသက်တစ်နှစ်ကနေ15နှစ်တည်းရှိတဲ့ညီငယ်ညီမငယ်၄ဦးနဲ့အတူမိခင်နဲ့အမေရိကန်ပြည်ထောင်စုကန်ဆက်စ်ပြည်နယ်ကန်ဆက်စစ်တီမှာပြီးခဲ့တဲ့နှစ်ကဒုက္ခသည်စခန်းကနေလာရောက်အခြေချခဲ့တာဖြစ်ပါတယ်သူဟာမယာမီခရိုင်ရှိ Hillsdale ရေကမ်းမှာပြီးခဲ့တဲ့သတင်းပဇူလိုင်လ9ရက်တောက်ကြနေ့ကရေနစ်တည်ဆုံခဲ့တာဖြစ်ပါတယ်။အလောင်းကိုပြန်ရှာဖွေတွေ့ရှိခဲ့ရမှာရဲကစစ်ဆီးခဲ့ပြီးတဲ့နောက်အုံကီဟတ်တာဟာမတော်တဆရေနစ်တည်ဆုံခဲ့တာဖြစ်တယ်လို့ရဲကဆုံးဖြတ်ခဲ့ပါတယ်။ခုလိုဒုက္ခသည်ဘဝကနေအခက်ခဲတွေလွတ်မြောက်ကျော်လွန်ပြီးအမေရိကန်မှာလာရောက်ခြေချနေထိုင်ခဲ့တဲ့အုံကီဟတ်တာရေနစ်တည်ဆုံမှုအတွက်ကန်ဆက်စစ်တီရှိရုပ်တံလွင့်ဌာနနဲ့သတင်းတွေမှာအကျယ်တဝင့်ဖော်ပြခဲ့ကြပြီးသူနဲ့တီကျွမ်းသူတွေကလည်းဝန်းနေမဆုံးဖြစ်ကြတဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။အုံကီဟတ်တာဟာမိခင်ဖြစ်သူကိုမိသားစုရဲ့ဝင်ငွေတစ်ဖက်တလားရှာဖွေပေးနေသူဖြစ်တဲ့အတိုင်းနွေရာသီအားလိုက်ရက်တွေမှာအလုပ်လုပ်ရာမှာဒီနှစ်မှာတော့အရှိမျောက်ကန်ဆစ်စီတီကုန်တယ်ကြီးများအသင်းမှာအလုပ်ဝင်ခဲ့ပါတယ်။ကုန်တယ်ကြီးများအသင်းရဲ့ဗဟုအဖွဲ့ဥက္ကဋ္ဌဘော်ဘီဘေကာဟျူဂျစ်ကခုလိုဟတ်တာကွယ်လွန်မှုတွေဝန်ထဲအကြောင်းသတင်းမီဒီယာကိုပြောခဲ့ပါတယ်။
Our youth ambassadors, we've hired 6 of them for the summer to come in and plant flowers and water.
ငွေချစ်ကြီးတန်တမန်တွေဖြစ်ဒီနှစ်အတွက်ကျမတို့က6ဦးကိုငှားရမ်းခဲ့ပါတယ်။သူတို့ကပန်းပင်တွေစိုက်ကြတယ်၊ရေလောင်းကြတယ်၊ပေါင်းမြစ်တွေနှုတ်ကြတယ်၊ကျမတို့ရဲ့လမ်းတွေကိုတာယာလှပအောင်လုပ်ပေးခဲ့ကြတယ်။ဟတ်တာကခုလိုနွေရာသီမှာသူ့အလုပ်လုပ်ပြီးသူ့မိသားစုကိုထောက်ပံ့ခဲ့တာပါ။သူ့ဖေကမြန်မာနိုင်ငံမှာပဲကျန်ရစ်ခဲ့တဲ့အတွက်သူကမိသားစုရဲ့ဝင်ငွေကိုတစ်ဖက်တစ်လမ်းကရှာဖွေပေးနေသူဖြစ်ပါတယ်။ကျမတို့မြို့အတွက်တော့အရေးချင်းရှိတဲ့အနာကလူငယ်တူဆုံရှုံခဲ့တယ်လို့ကျမခန်းစားရပါတယ်လို့ Bobby Baker Hughes ကသတင်းမီဒီယာကိုပြောခဲ့တာဖြစ်ပါတယ်။ဖခင်ဖြစ်သူကတော့မိခင်ကိုနှိပ်စက်တဲ့အတွက်မိခင်ဖြစ်သူကဒုက္ခသည်စခန်းကနေအမေရိကန်ပြည်ထောင်စုကိုလာရောက်ခြေချဖို့ဆုံဖြတ်ခဲ့တာဖြစ်တယ်လို့ Kansas City သတင်းတွေမှာဖော်ပြထားပါတယ်။သူကတော့သူ့ဖခင်ကိုခွင့်လွှတ်ပြီးအမေရိကန်ပြည်ထောင်စုကိုတနေ့လာရောက်ခြေချကမိသားစုတွေပြန်လည်စုံစည်းနိုင်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသူ့မျိုးရဲ့ဘောလုံးသင်းဥက္ကဋ္ဌမရီယာဂိုးဘရေကာကိုပြောခဲ့တယ်လို့အသင်းဥက္ကဋ္ဌကသတင်းမီဒီယာကိုပြောပါတယ်ဂိုးဘရေကာကဟတ်တာတို့လိုဒုက္ခသည်ကလေးတွေနဲ့တွဲအလုပ်လုပ်ခါ Global FC လို့ခေါ်တဲ့ Global ဘောလုံးအသင်းကိုထူထောင်ပြီးဒုက္ခသည်ကလေးတွေကိုကူညီဆောင်ရွက်ပေးနေသူဖြစ်ပါတယ်ဟတ်တာဟာယဉ်ကျေးလေးမှပြီးစာကြိုးစားတဲ့လူတူဖြစ်တဲ့အပြင်ခေါင်းဆောင်အရေးချင်းပြည့်ဝသူဖြစ်တယ်လို့သူကရှုမြင်တာဖြစ်ပါတယ်ကန်ဆက်စစ်တီရှိ East High School ကျောင်းမှာတက်နေသူဟတ်တာဟာမနေ့တိုင်းစောစောလာပြီးအင်္ဂလိပ်စကားပြောလေ့ကျင့်ခဲ့ပြီးစိတ်ဓာတ်ခိုင်မာတဲ့လူဖြစ်တာတွေ့ရတယ်လို့သူ့ရဲ့အင်္ဂလိပ်စာဆရာ Doug Patel ကသတင်းမီဒီယာကိုပြောခဲ့ပါတယ်ခရိယန်ဘာသာဝင်ချင်းတိုင်းရင်သားဟတ်တာဟာဘောလုံးအကစားမှာထူးချွန်တဲ့အတွက်ကြောင့်လေသူဟာကျောင်းရဲ့ဘောလုံးအသင်းကက်ပတန်ဖြစ်လာခဲ့ပါတယ်။ဘောလုံးနည်းပြဂျွန်ဘေကာကဟတ်တာဟာနှလုံးရည်လက်ယုံရည်ရှိတဲ့လူငယ်တူဖြစ်တဲ့အပြင်သူ့လိုစူးစမ်းတဲ့လူငယ်မျိုးရနိုင်ဖို့ကခက်ခဲတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ်။ဒါအပြင်ဟတ်တာဟာဘောလုံးထူးချွန်တဲ့အတွက်ကြောင့်လေကောလိပ်မှာအကစားပညာတော်သင်ဆုတွေရရှိနိုင်မဲ့အရေးချင်းရှိသူဖြစ်တယ်လို့လည်းနည်းပြကသုံးသပ်ပါတယ်။ဟတ်တာရဲ့ဇာပနအခမ်းအနားကိုတော့ဒီစနေဇူလိုင်လ14ရက်နေ့မှာကျင်းပဖို့ရှိပြီးကျန်ရစ်သူမိခင်နဲ့ညီငယ်ညီမငယ်တို့အတွက်ဟတ်တာကိုအမှတ်တရရည်စူးပြီးဒေါ်လာ2000လှူဒန်းဖို့မြို့ကန်တွေကကြိုးပမ်းလေးရှိရမှာ GoFundMe ဆိုတဲ့ webpage မှာသွားရောက်လှူဒန်းနိုင်တယ်လို့လည်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ရှင်